ရှမ်းပြည်နယ်မြောက်ပိုင်းမှာလက်နက်ကင်တွေပခတ်ကြောင့်တိုင်းဆောင်နေရတဲ့ဒုက္ခတွေတွေထဲကအိမ်တော်စုတရာလောက်ကိုမကြာခင်နေရပြန်နိုင်အောင်ပြည်နယ်အစိုးရကစီစဉ်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မအေကာနွန်ပါ။ရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေကြောင့်လွန်ခဲ့တဲ့9နှစ်လောက်ကတည်းကထွက်ပြေးတိုင်းဆောင်နေသူတွေအပါအဝင်ပုတ်ခိုင်နံမတူမန်တုံဒေသတွေမှာခေလုံးနေကြသူတွေကိုပြည်နယ စီစဉ်နေတယ်လို့လဲမန္တောမြို့နယ်အမှတ်တင်မဲဆန္ဒမြေကပြည်내လှတော်ကိုစလဲဥမိုင်းတိုင်းစော်က VOA ကိုပြောပါတယ
်ရှမ်းမြေဆိုရဘတ်ဂျက်ကရှမ်းမြေအတွက်မှာဒီကက်ပလေးတွေပေါ့နော်ပိတ်တင်ဖို့ရန်အတွက်ကဟိုကစက်တန်း900ရထားလိုက်တယ်အဲ့မှာရထားလိုက်တဲ့အခါကျတော့ကျွန်တော်တို့ရှမ်းမြေမြောက်ပိုင်းမှာကုခိုင်တို့နမတူတို့မန်တုံတို့ကတော့သူတို့အတော့ပတ်ချက်လိုက်တဲ့အချိန်မှာဥမာပေါ့တိန်တဲ့အင်းတိန်တော်စု100အတွက်ပေါ့နော်တိန်ကျက်တဲ့900ရထားတဲ့အခါကျတော့ကျွန်တော်တို့ကတော့အဲ့ဒီမှာပြန်ပြတ်ချက်တဲ့အချိန်မှာတိန်တောင်းကိုတိန်90လောက်ကျပါတယ်အဲ့ဒီမှာမြို့ပေါ်မှာကျတော့ကပ်ခန်းကိုမထားတော့ပဲလေကျွန်တော်တို့ကတော့မိမိရဲ့နေရက်ကိုပြန်လည်ပို့ရန်အတွက်ကျွန်တော်တို့ကတော့အဲ့ဒီမှာသူတို့ရဲ့သဘောတူညီမှုလည်းရယူထားတယ်
2012ခုနှစ်ကကချင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ KIA နဲ့မြန်မာစစ်တပ်ကြားတိုက်ပွဲတွေကြောင့်နေရက်ဆုတ်ခွာရသူတွေအပါအဝင်ဒုက္ခသည်တွေကနေရက်ပြန်လို့ကြတဲ့အတွက်ပြည်내အစိုးရကစီစဉ်ပေးနေတယ်လို့လည်းပြောပါတယ်။အိမ်တော်စု60နီးပါးခိုးလုံနေတဲ့ဒုက္ခသည်စခန်းနှစ်ခုရှိရာမန်တုံမြို့မှာလည်းနေရက်ပြန်ချင်သူတွေရှိနေတာကြောင့်အစိုးရကပြန်လည်နေရက်ချထားပေးနိုင်အောင်စီစဉ်နေပေမဲ့နေရက်မပြန်ကြမဲ့သူတွေလည်းရှိနေတယ်လို့မန်တုံမြို့မှာအောက်ချုပ်ရေးမှူးနန်းအောင်ကပြောပါတယ်။
အခုလာပြီးတော့အတိုက်ပွဲဆောင်နေတဲ့လူကသူတို့ရောသူတို့ပြန်ချင်တယ်ပေါ့အသူတို့ပြန်ချင်တယ်အစိုးရအဖွဲ့ပန်းချေရရများများသူတို့ကပြန်တယ်သူတို့လည်းပြန်မယ်ပြောတဲ့အခါကျတော့ရှောင်းကြည့်နေအစိုးရကနေပြီးတော့ဟိုသူတို့အတွက်အကူအညီပေးမယ်အကူအညီပေးမယ်အဲတိန်မိသားစုတစ်ခုကိုရထားတာသူတို့တိန်50ပြေးဖို့ရထားတယ်ဘာကြောင့်မပြန်လာကြလဲဆိုတော့အဲ့မပြန်တဲ့လူတွေတော်တော်များများကျွန်တော်ကြည့်ရတာသူတို့ကပညာရေးပိုင်းကိုသူတို့စိတ်ဝင်စားတယ်။သားသမီးတွေကလည်းကြီးလာတယ်။ဆိုတော့သူတို့ကဒီမှာနေမယ်၊စက်ပန်းအလုပ်ကိုလုပ်မယ်၊ပြီးရင်ကိုယ့်ရဲ့သားသမီးကိုပညာရေးတောက်အောင်သူတို့လုပ်ပေးမယ်။သူတို့အဲ့လိုမျိုးစိတ်ကူးတွေရှိတယ်ပေါ့။ကျွန်တော်အများတော့အဲ့လိုပဲမြင်တယ
်။မန်တောင်မြို့နယ်အထွေထွေအောက်ချုပ်ရေးမှူးဦးမြတ်သူကတော့ဒုက္ခသည်တွေလှုံ့ဆော်မှုရှိရှိနေရပြန်နိုင်အောင်စီစဉ်နေတယ်လို့ပြောပါတယ်။ဒါပေမဲ့လည်းပြန်ဖို့အတွက်နေ့ရက်အတည့်အကျကိုတော့မဆုံးဖြတ်ရသေးဘူးလို့လည်းပြောပါရယ်
။အဲစီစဉ်နေတယ်စီစဉ်နေသေးပါနော်။အားလုံးပေါင်းရေမီလက်မဆက်သွေးကြီးတက်မကြီးပါ냐အားလုံးပြန်ဖို့တဲ့ဆိုတာနဲ့အားလုံးအစဉ်နဲ့ပြအောင်အတွက်စီစဉ်စီမံပြကြပြီးတော့ဆောင်ရွက်တော့မှဖြစ်ပါလေနော်။ကိုတို့ကတော့နေ့ရက်ပြန်နိုင်ရေးပဲဟိုကိုတို့ကလည်းစောက်ပဲအားထည့်ပြီးတော့ဆောင်ရွက်နေတာပါနော်။သူတို့အားဆိုရင်မတမဆိုရင်တိုက်ပွဲလည်းမရှိဘူးနော်။ရှိဘူးဈာမရတဲ့ဆိုင်ဘာမှရှိမှုတည်းဖြစ်တာမရှိဘူးတရက်ပြန်နိုင်အတွက်ကိုပဲသက်ဆိုင်ရာအစိုးရတည်းအနေနဲ့လေဟိုဘက်ကရှိရှိပြန်နိုင်မှုအတွက်ကိုဆောင်ရွက်နေပါလေ
ကျန်းပြည်နယ်မြောက်ပိုင်းမှာလက်နက်ကင်ပိပခါတွေကြောင့်တိုင်းဆောင်နေကြရတဲ့ဒုက္ခသည်300လောက်ဟာပြည်ခရက်နှစ်အောက်တိုဘာလကစလို့နေရက်ရင်ကိုပြန်သွားခဲ့ကြပြီးဒီနှစ်စပိုင်းမှာလည်းနောက်ထပ်1500လောက်နေရက်ပြန်ဖို့စီစဉ်ထားကြောင်းမြန်မာနိုင်ငံအခြေဆိုင်ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးရုံးကသတင်းထုတ်ပြန်ထားပါတယ်ဒုက္ခသည်စခန်းနှစ်ခုမှာခိုးလုံနေတဲ့မိသားစု130လောက်ကိုဒီနှစ်စံပိုင်းမှာနေရပြန်နိုင်အောင်ပြည်내အစိုးရကစီစဉ်နေတယ်လို့လည်းပြည်ခရက်လက်ထဲထောက်ပြန်ခဲ့တဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။ကျွန်မအက်ကနွန်ပါ VOA အတော့တင်ပေးပို့ထားတာပါ။